အမေရိကန်ထက်လွှတ်တော်မှလင်းစီဂရီဟမ်ဟာအစ္စရေးနိုင်ငံကိုတရင်လာနေကရောက်ရှိပြီးတော့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။အစ္စရေးနဲ့ဆော်ဒီအာရေဗီယာနိုင်ငံကြားပုံမှန်ဆက်ဆံရေးထားရှိရေးသဘောတူညီချက်တရရလာနိုင်ခြင်းအတွက်ဆွေးနွေးကြတာလည်းဖြစ်ပါတယ်။အထက်လွှတ်တော်မှလင်းစီဂရီဟမ်ဟာသူ့အနေနဲ့သမ္မတဘိုင်ဒန်ကိုအကူအညီပေးတာဖြစ်ပြီးတော့အမေရိကန်နဲ့ဆော်ဒီအာရေဗီယာနိုင်ငံတို့ကြားဆက်ဆံရေးတိုးတက်လာဖို့လိုလားတယ်လို့ဆော်ဒီကိုစလရီကိုပြောဆိုခဲ့တဲ့အကြောင်းအဲ့ဒီဆွေးနွေးပွဲမှာပြောပါတယ်။သမ္မတဘိုင်ဒန်အနေနဲ့ဆော်ဒီနဲ့ပုံမှန်ဆက်ဆံရေးပြန်လည်ရရှိဖို့လိုလားနေပြီးတော့ဒီချိန်ဟာနှစ်ဖက်ဆက်ဆံရေးတိုးမြှင့်ဖို့အတွက်အချိန်ကောင်းဖြစ်တယ်ဆိုတာကိုလည်းဆော်ဒီအင်ရှိမင်းသားကိုပြောဆိုခဲ့တဲ့အကြောင်းအမေရိကန်ထက်လွှတ်တော်မှကပြောပါတယ်။အပြန်အလှန်အဖြစ်ဆော်ဒီဘက်ကလည်းအစ္စရေးနိုင်ငံတည်ရှိမှုကိုအတိမတ်ပြုရမယ်လို့တိုက်တွန်းခဲ့တဲ့အကြောင်းဆိုပါတယ်။အစ္စရေးနဲ့ဆော်ဒီကြားဆက်ဆံရေးတစ်စုံတရာတိုးတက်နေပြီမဲ့အစ္စရေးပါလက်စတိုင်းပြည်ပခါမှာအဖြစ်တစ်စုံတရာမရမချင်းအစ္စရေးကိုတရားဝင်အတိမတ်တရားဝင်အတိအမှတ်ပြုမှာမဟုတ်ဘူးလို့ဆော်ဒီဘက်ကပြောဆိုထားပါတယ်။လက်ရှိအစ္စရေးဝန်ကြီးချုပ်နေတန်ယာဟူးဟာပြီးခဲ့တဲ့နှစ်အာဏာယူပြီးကတည်းကဆော်ဒီနဲ့သဘောတူညီချက်တစ်ခုရဖို့ကြိုးပမ်းနေတယ်လို့သူရောသူ့ရဲ့မဟာမိတ်တွေကပါအရေးမို့ပြောဆိုထားပါတယ်ခင်ဗျာ။